ဒီခိုင်ဒီနယ်ကနေဘင်္ဂလားဒေ့ရှ်ဖက်ထွက်ပြေးခိုလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုနိုင်ငံတကာကအကူအညီတွေပေးကြဖို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအဖွဲ့အကြီးကဲဆလပူဂန်ဒီကတင်လာနေမှာပန်ကြားလိုက်ပါတယ်။ဒီဒုက္ခသည်တွေအတွက်ကုလသမဂ္ဂရန်မုံငွေဒေါ်လာတန်တစ်ထောင်ရအောင်ကြိုးစားမယ်အလှူရှင်နိုင်ငံများရဲ့အင်္ဂါနေ့အစည်းအဝေးမတိုင်ခင်အခုလိုပန်ကြားလိုက်တာပါ။အခုအခါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့ပြီးနိုင်ငံတွင်းအခြေအနေတွေဆိုးလာနေတာကြောင့်ရင်ဆက်ကြောဖြစ်ပြီးမြန်မာနိုင်ငံတည်းထွက်ပြေးကြသူတွေများလာနေတဲ့အတွက်ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာအရေးဂရုမစိုက်ပဲဖြစ်သွားမယ်အနေအထားကြုံရတယ်လို့လဲမစ္စတာဂရန်ဒေးကပြောပါတယ်။မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပေမဲ့သူတို့ကိုစီစစ်ပြီးမှပြန်လက်ခံမှာဖြစ်ကြောင်းပြောထားတာပါ။ဒါပေမဲ့အခုထိအကောင့်ထဲမဖော်နိုင်သေးပါဘူး။စစ်တပ်အာဏာသိမ်းပြီးချိန်ကစပြီးစစ်တပ်နဲ့ရဲတွေအကြမ်းဖက်မှုကြောင့်တေဆုံးရတဲ့အရသာ800ဝန်းကျင်ရှိလာပြီဖြစ်တယ်လို့အိန္ဒိယထိုင်းနဲ့အိန္ဒိယတက်ကိုထွက်ပြေးခိုလုံသူကလည်းထောင်ချီရှိလာနေတာပါအခုလိုအသက်ဘေးကြောင့်ထွက်ပြေးလာသူတွေကိုခိုလုံခွင့်ပေးကြဖို့လေကုလသမဂ္ဂဒုက္ခသည်များဆိုင်ရာအကြီးအကဲကပန်ကြားခဲ့ပါတယ်